တူရကီနိုင်ငံတွင်ကတ်လူမျိုးစုတွေအဓိကနေထိုင်တဲ့ဒီယာဘကီးယားမြို့မှာကားဘုံးခွဲတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးပြီးတော့45ယောက်ဒဏ်ရာရခဲ့တဲ့အကြောင်းတူရကီအာဏာပိုင်တွေကပြောဆိုပါတယ်။မတရားသိမ်းကျဉ်းထားတဲ့ကတ်ဒစ်စတန်အလုသမားပါတီ PKK ကစစ်သွေးကြွားလို့တန်တရားရှိသူ9ယောက်စစ်ရုံပို့ဖို့တင်လာတဲ့ရဲကားကိုဖောက်ခွဲတိုက်ခိုက်ခဲ့တာဖြစ်ပါတယ်။ကားဘုံးမှာရဲအရာရှိ9ယောက်လည်းလိုက်ပါခဲ့ပါတယ်။အဲ့ဒီစစ်သွေးကြွားလို့တန်တရားရှိသူ9ယောက်ကိုဒီယာဘကီးယားမြို့ကစစ်ရုံတရုံကိုဝင်စီးဖို့စ조사မှုနဲ့ဖမ်းဆီးထားတာဖြစ်တဲ့အကြောင်းအစိုးရရုံးကကြေညာချက်မှာဖော်ပြပါတယ်။တခြားအသေးစိတ်အချက်အလက်ကိုတော့ပြောဆိုခြင်းမရှိပါဘူး။ဖောက်ခွဲတိုက်ခိုက်မှုကြောင့်ဒဏ်ရာအပြင်းထန်ရခဲ့သူ3ယောက်ဟာနောက်ပိုင်းစစ်ရုံအရောက်တေဆုံသွားခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်။တေဆုံသူတွေထဲမှာ PKK အဖွဲ့ကဖမ်းဆီးထားသူတွေပါမပါ၊ရဲအရာရှိတွေပါမပါဆိုတာကိုတော့မသိရသေးပါဘူး။